ယွန်နစ်ဆီယာကလပ်သမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာကြတဲ့သူတို့ခေါ်ရိုဟင်ဂျာဒုက္ခသည်စခန်းနေရှိရာတိုင်းပြည်တောင်ပိုင်းကကူတူပါလောင်ကိုစနေနေ့ကတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထွက်ပြေးလာကြသူတွေဟာစိုးရတဲ့အကြမ်းဖက်မှုတွေကိုရင်ဆိုင်ခဲ့ကြရကြောင်းသူတို့ခံစားနေရတာတွေဟာလက်တလောသူတို့ရဲ့လူအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တာတဲ့ကာလရှည်ကြာစွာတည်ရှိနေမှာဖြစ်ကြောင်းမဟာမင်းကြီးဖိလစ်ပိုဂရန်ဒေကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်အတွင်းတကြော့ပြန်ဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်၄သိန်းကျော်ထွက်ပြေးခဲ့ကြတယ်လို့ဆိုပါတယ်။ဒုက္ခသည်တွေအလုံးအင်းနဲ့ထွက်ပြေးလာကြတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကကောက်ဆစ်ပဇာဒေသမှာထောင်နဲ့ချီတဲ့အရာကြီးစခန်းတွေတိစောက်ခဲ့ရတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့ပဋိပက္ခအပေါ်မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့နိုင်ငံတကာကဝေဖန်ပြောဆိုမှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်ခဲ့ပြီးလူမျိုးရေးတပ်ဖွဲ့တွေရဲ့လုပ်ရဟာလူမျိုးရုံးတပ်ဖြတ်မှုပုံစံပေါက်နေကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကဝေဖန်ပြောဆိုခဲ့ကြပါတယ်။ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒေဟာပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးသူ့ခေါ်ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုဖို့မြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်။